နိုင်ငံရေးဆွေးနွေးခွင့်ရတဲ့တမိုင်းအခွင့်မှာတက်ဆိုင်သူအားလုံးပါဝင်ပြီးဆွေးနွေးဖို့အခွင့်အလမ်းကောင်းတစ်ခုဖြစ်တဲ့အတွက်တိုင်းပြည်ပေါ်စေတနာတကယ်ထားတဲ့အဖွဲ့အစည်းတွေဆိုရင်လာဖို့ကြိုးစားကြမှာပဲလို့27ရာစုပင်လုံးဒုတိယအကြိမ်ကြီးလာကန်တက်ရေးမတက်ရေးနဲ့ပတ်သက်ပြီးပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် PNL ရဲ့နာယကဘုံမူကြီးခွန်ဦးကာက VOA ကိုပြောပါတယ်27ရာစုပင်လုံကျင်းပဖို့တရက်အလိုမှာပဲဒေါက်ဆန်းစုကြည်နဲ့ဗိုလ်ချုပ်မင်းကြီးမင်းအောင်လှိုင်တို့တွေ့ဆုံကြတာဟာလဲအရေးပါတဲ့ဖြစ်ရလို့သူကသုံးသပ်ပါတယ်ညီလာခံတက်ရောက်ဖို့နေပြည်တော်မှာရောက်နေတဲ့ဗိုလ်မင်းကြီးခွန်ဦးကာကိုကိုကျော်ကျော်သိန်းတွေ့ဆုံမေးမြန်းထားတာပ
ါခွန်ဦးကာတွေ့ဆုံမေးမြန်းပြူတာအများကြီးကျေးဇူးတင်ပါတယ်
ဟုတ်ကဲ့
ဆိုတော့မေလ24ရက်နေ့ဗိုလ်ထူးနေ့ဆိုရင်ကျွန်တော်27ရာစုပင်လုံညီလာခံဒုတိယအကြိမ်ပေါ့လေစတော့မယ
်
ဆိုတော့ဒီမတိုင်ရင်ဒီအပိုင်းတရက်နဲ့လေးအတွင်းမှာပဲဒီညီလာခံကိုတက်ဖို့မတက်ဖို့ဖွဲ့ရီပါဖို့မပါဖို့ဆိုတဲ့ကိစ္စတွေကတော်တော်လေးကိုလွန်ထိုးရှက်တင်ဆွေးနွေးပြောဆိုနေကြရတဲ့ဆိုတဲ့အတိုင်းကျွန်တော်တို့ကြားထားပါတယ်ဆိုတော့ဥပမာကျွန်တော်တို့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ပေါ့
ဟုတ်ကဲ့ဟုတ
် UNFC
ဟုတ်ကဲ့
ညိုတော်တန်တဲ့လူမျိုးဖက်ဒရယ်ကောင်စီ
ဟုတ်ကဲ့
ဖွဲ့ဝင်တွေဆိုတော့ဒီဖွဲ့အားလုံးပါဖို့ကဘလောက်အထိဒီညီလာခံအောင်မြင်မှုအတွက်အရေးကြီးပါလဲ
ရခိုင်နှုံးပြည့်တော့အရေးပါတယ်လို့မပြောနိုင်ဘူးအစိတ်အပိုင်းလိုက်တော့အရေးပါတယ်သူတို့ပါလာခြင်းအဖြစ်ပူမှုအောင်မြင်နိုင်တယ်ပေါ့သူတို့မပါလာသေးဘူးဆိုလဲအောင်မြင်မှုအချို့တော့တော့ရနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုဗမာပြည်တမိုင်းမှာမရှိခဲ့ဘူးတဲ့နိုင်ငံရေးဆွေးနွေးမှုတွေနိုင်ငံရေးဆွေးနွေးပွဲအဆင့်အင့်တွေကိုလှုပ်လာတယ်ဆိုတာကတမိုင်းအပြောင်းလဲတစ်ခုဖြစ်တာ။ဒီလိုနိုင်ငံရေးဆွေးနွေးခွင့်ရတဲ့တမိုင်းအကွေမှာကျွန်တော်တို့ဒီအစိုးရရောတပ်မတော်ရောနိုင်ငံရေးပါတီတွေရောနော်နောက်တိုင်းမှာအများစုကလည်းပါနေပြီဆိုတော့ပြည်သူလူထုကလည်းသွေးဆုံဆွေးနွေးကြတဲ့ဆန္ဒရှိတယ်ဆိုတော့ဒါကအင်မတန်ကောင်းတဲ့အခွင့်အလမ်းပေါ့ဗျာဒီအခွင့်အလမ်းမျိုးမှာတိုင်းပြည်ပေါ်မှာစေတနာတကယ်ထားတဲ့အဖွဲ့အစည်းတွေဆိုရင်တော့လာဖို့တော့သူတို့ကြိုးစားမှာပဲ
ဒီနေ့မနေ့ပိုင်းမှာနိုင်ငံတော်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့တမတော်ကောင်ဦးစီးချုပ်ကမြို့ကြီးမဲအွန်လိုင်းတို့တွေ့ပြီးတော့ဆွေးနွေးကြတယ်ဆိုတော့ကျွန်တော်တို့သိထားပါတယ
်ဟုတ်ကဲ့
ကြားလဲကြားမယ်ထင်ပါတယ်ဆိုအဲ့လိုမျိုးမနေ့ပြန်လို့မှာနေစတဲ့ရာစုပြည်လုံးညီလာခံလုပ်တော့မယ်ဒီနေ့လူမျိုးမနိုင်ငံတော်တမန်ခံပုဂ္ဂိုလ်နဲ့တက်မတော်ကဘုစီတို့ကိုတွေ့ကြတယ်ဆွေးနွေးကြတယ်ဆိုတော့ဘယ်လောက်ထိအရေးပါတယ်ဒီစားလို့ပြောနိုင်ပါလဲခင်ဗျာ
ကျွန်တော်အရေးပါတယ်ခင်ဗျာတို့နှစ်ယောက်တိုင်ပင်လောက်အောင်တိုင်ပင်ရလောက်အောင်လိုအပ်တဲ့အပွင့်ကတော့ခနာမြောက်ပိုင်းအဖွဲ့တွေလာရေးပါပဲမြောက်ပိုင်းအဖွဲ့တွေကိုဘယ်လိုအခင်းချင်းမျိုးဘယ်လိုပုံစံမျိုးနဲ့လက်ခံမလဲဆိုတဲ့ဟာကျွန်တော်သိသလောက်တော့မနှစ်ကကျင်းပတဲ့ဒီ27ရာစုပင်လုံးပထမအစည်းအဝေးမှာကြတော့အားလုံးကိုတက်ကိုအလိုက်တယ်ကြားတယ်တက်ကခေါ်နိုင်တဲ့လူတွေခေါ်ပါဆိုတော့အလိုက်တော့တက်ကခေါ်လိုက်တဲ့အဖွဲ့တွေရှိတယ်ဥမာကချင်တို့ဘုံလာတို့ပေါ့ဗျာဝါတို့မနေ့ကလာကြတယ်လက်မမထိုးတော့လဲအားလုံးလိုလိုလာကြတယ်ဒီနှစ်မှာကြတော့ဒီနိုင်ငံရေးဆွေးနွေးပွဲအញ្ញာရေးရလတ်လဲထွက်အောင်လုပ်မယ်ဆိုတော့အခင်းချင်းကလည်းနည်းနည်းပြောင်းသွားတဲ့ခါကြတော့တက်နဲ့အစိုးရနဲ့ပေါင်းပြီးတော့အတိုင်ပင်ဖို့လိုလာတဲ့သဘောရှိတယ်
ဆိုတော့မြောက်ပိုင်းအမေရိကန်ကွက်တခုကိစ္စမှာဒီဥနိုင်ငံကအဓိကပေါ့နော
်။ဂျ
ာဝင်ပြီးတော့စစ်ဆက်ခဲ့တယ်။ဆိုတော့ပဲကိုရောမာမေးဖွဲ့လို့ပဲကိုရောစစ်ဆက်ခဲ့တယ်လို့ကျွန်တော်တို့သိထားတယ်။ဆိုတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအောင်မြင်ဖို့အတွက်တရုတ်ရဲ့ခံခံနာကဘယ်လောက်တောင်မှကြီးကြီးမားမားရှိနေပါ့
မလဲ။အကြီးမားမားရှိကောင်းရှိပါလား။မာမေးပြမတင်ရင်အေးချမ်းဖို့ဆိုတာတရုတ်ရဲ့နိုင်ငံခြားရေး policy မှာပါပါလား။ဒီနေ့အေးချမ်းဖို့ဆိုတဲ့နေရာမှာဒီနိုင်ငံရေးရတင်မြှောက်မှုရှိလားမရှိလားတို့ဒီမဟုတ်ဒီဖက်ဒရယ်ပြည်တော်စုတည်ဆောက်မလားမတည်ဆောက်ဘူးလားဆိုတဲ့ဟာတွေကသူနဲ့မဆိုင်ဘူးသူလည်းစိတ်ဝင်သားဘူးသူစိတ်ဝင်သားတာကအဆင်ပြေသွားတယ်ပြိပခမရှိဘူးဒီနေ့အေးချမ်းတဲ့ဒါပဲလိုချင်တယ်ဘယ်နည်းနဲ့ဖြစ်ဖြစ်မြင့်သည့်နည်းနဲ့ဖြစ်ဖြစ်တရုတ်ကဒီမြောက်ပိုင်းပြိပခတွေကသူ့လက်ရချီရမဟုတ်ဘူးဆိုတာပြဖို့အနေနဲ့သူကတိုက်ရိုက်သူကဆွဲထုတ်ပေးနေတာပေါ့ဖွဲ့ထုတ်လို့ညှိနှိုင်းလို့အဖြစ်ရတဲ့အထိတော့မဟုတ်ဘူးလောလောဆယ်တွေးဆုံပြီးတော့ဟိုကပြဲရပြဲမလုပ်ဖို့အတွက်သူဆွဲထုတ်ပေးနေတဲ့ပုံပေါ့အဲ့လိုလိုတော့တွေးရတယ်ဗျအ
ခုမြစတရာစုပြည်လုံးကြီးလက်ကန
်ပြ
ဲဆိုးရလက်ထမှာဆိုတော့2ချိန်ပေါ့
ဟုတ်ကဲ့
တော့ဦးသိန်းစင်လက်ထက်ကြရအောင်3ချိန်ပေါ့
ဟုတ်ကဲ့
အခုဒီမနေ့ပြန်ကျင်းပမယ်ငါရဲ့ကြာညီလာကန်ငါနေပြီးတော့အနိုင်ဆုံးအနေနဲ့ဒီလူကဘယ်လိုရလက်မျိုးကိုမျှော်လင့်နိုင်ပါမလဲအမြင့်ဆုံးအနေနဲ့ဆိုရင်ဘယ်လိုရလက်မျိုးဒီမျှော်လင့်နိုင်ပါမလဲ
အနိုင်ဆုံးအဖြစ်နေတော့နော်ပြည်တော်စုကိုဘယ်လိုတိဆောက်မလဲဆိုတာလည်းအချိန်ကအချက်5ချက်6ချက်တော့ရနိုင်တယ်ကျွန်တော်အဲ့ဒါတော့တွေ့တယ်။နောက်ပြည်တော်စုမှာစီးပွားရေးစနစ်ပုံစံဘယ်လိုသွားမလဲ။ဘာလူမှုရေးမြေယာနဲ့တရားသာတတွေကိုစီမံခန့်ခွဲတဲ့ကိစ္စဘယ်လိုသွားမလဲဆိုတာတော့နော်ကန္တာတစ်ခုမှာဆိုရင်တော့5 6ချက်10ချက်15ချက်တွေရှိကြပါတယ်။အဲ့ဒါတွေကလည်းအထက်တက်စီစစ်ပြီးသားဖြစ်တော့ပြည်ညီလာခံချင်းမှာတင်ပြီးတော့ တရားဝင်မှုရယူဖို့ဖြစ်ပါတယ်ဒါတစ်ချက်ပေါ့သို့တော့နည်းနည်းလေးရလာအခက်အခဲဖြစ်နေတာလုံချိုရေးကဏ္ဍဖြစ်တယ်အဲ့ဒီလုံချိုရေးကဏ္ဍမှာတော့အခြေခံအချက်ရပါမလားလို့ဒီတစ်ခုပဲကျွန်တော်တန်တရားရှိတယ်ဒါနဲ့ကဏ္ဍ၄ခုကတော့ရကိုရပါတယ်ဒါကျွန်တော်ပြောရဲပါတာဟုတ်ကဲ့ပါ